ရုရှားနဲ့စစ်ပွဲမှာယူကရိန်းတပ်တွေကဝင်တိုက်ပေးခဲ့သည့်အဖြစ်ဗြိတိန်နိုင်ငံသားနှုန်းနဲ့မော်ကိုနိုင်ငံသားတူတို့ကိုတွေ့ရန်စီရင်ချက်ချမှတ်လိုက်ကြောင်းယူကရိန်းရှေ့ပိုင်းကရုရှားလိုလားတဲ့ခေါ်ထွက်သမားတွေကပြောဆိုလိုက်ကြပါတယ်။နိုင်ငံသားအမျိုးသား၃ယောက်ဟာယူကရိန်းတပ်တွေကနေချေစားအဖြစ်တက်ခတ်ပေးခဲ့တာကြောင့်အဖြစ်ရှိကြောင်းနဲ့တာမန်၁၃ပတ်နေလို့ခံစားဝင်မရှိတဲ့ကြောင်းယူကရိန်းရှေ့ပိုင်းဒွန်ညက်ဒေသတရားဝန်ကဆုံးဖြတ်လိုက်တာပါ။ယူကရိန်းကခေါ်ထွက်ပြီးဒွန်ညက်ပြည်သူ့သမားနိုင်ငံအဖြစ်ကြီးညာထားတဲ့ဒေသကတရားရုံးကိုနိုင်ငံတကာကအသိမှတ်ပြုထားပါဘူး။ပြည်ထောင်စုကရှောင်ပင်နာမော်ရိုကိုကစတန်ပရာရင်နုနဲ့တူတည်ရန်စီရင်ချက်ချခံနေရတဲ့အရင်းအစင်ကတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်ဖြစ်နေပြောဆိုလိုက်ပါတယ်
I was hoping these tensions would be a lot further.
ဒီနေ့ဒီမှာကိုညီကလည်းနေချာတာဆင်နေတာကြောင့်ပြည်မြတ်တာနဲ့စီရင်လိုက်မယ်လို့ညွှန်လိုက်ထားခဲ့တာပါလို့ကျွန်တော်ဒီနေ့ကပဲတရားခွင်မှာဒိန်းလောက်တွေကိုပြောဆိုသွားတာပါ။ပြည်နယ်ကဖင်နာနဲ့အဆင်တို့နှုတ်ကတော့မရီယိုပိုစကဲမြို့မှာဧပြီလတွေကရုရှားလူလာတဲ့တပ်ဖွဲ့တွေတန်းနေချာခဲ့တာဖြစ်ပြီးမော်ကိုနယ်ကဘရိုင်းကတော့အရှိပိုင်းဘုန်းနိုဘကံမြို့မှာမလလည်လောက်ဒိန်းနေချာခဲ့တာပါ။ပြည်ထောင်စီရင်ချက်အတွက်အယူခံဝင်ဖို့တလချိန်ရပြီးပြည်ထောင်စီရင်ခံရမယ်ဆိုရင်တော့တနပ်ပြည်တပ်ဖွဲ့ကကွန်မြူတာခံရမှာဖြစ်ပါတယ်။ယူကရိန်းတပ်တွေကိုကူညီနေတယ်လို့ဆွဆွဲခံထားသူနောက်တူးဖြစ်တဲ့ဗြိတိန်နိုင်ငံကအန်ဒရူးဟေးကလည်းတရားခွင်မှာအမှုရင်ဆိုင်နေရတာပါ။ဗြိတိန်နိုင်ငံရဲ့ဌာနကတော့စစ်သုံးဘန်းတွေကိုနိုင်ငံရေးရည်ရွယ်ချက်နဲ့ပြည်ထောင်စီရင်နဲ့လိုရချက်နဲ့ပြည့်စုံရှုပ်ချလိုက်ပါတယ်။